မြောက်ကိုရီးယားမှာတော့ရေကြီးရေလျှံမှုတွေဖြစ်နေပါဗျ။ဒီမြောက်ကိုရီးယားမှာဖြစ်ပွားနေတဲ့ရေကြီးရေလျှံမှုတွေကြောင့်လူပေါင်း 9,000 လောက်ကိုကယ်ဆယ်ပေးခဲ့ရပါတယ်လို့မြောက်ကိုရီးယားနိုင်ငံသတင်းဌာန KCNA ကဒီကနေ့တနင်္လာနေ့မှာကြေညာပါဗျ။ပြီးခဲ့တဲ့စနေနေ့ကမိုးသီးထန်စွာရွာသွန်းလာကြောင်းမြောက်ကိုရီးယားနဲ့တရုတ်နယ်ကြားသတ်မှတ်ထားတဲ့မြေရှံတက်လာပြီးတော့ရေပေးသင့်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အနောက်မြောက်ပိုင်းကရှင်ဝီကျူးနဲ့အီကျူးမြို့ထဲမှာရှိတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုတနင်္ဂနွေနေ့ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံ M ကိုရိုင်းကြီးကြပ်ကွက်ကွဲပြီးတော့ရေဘေးဒုက္ခသင့်နေတဲ့သူတွေအတွက်အစားအသောက်နဲ့တခြားလိုအပ်တာတွေထောက်ပံ့ပေးဖို့အနီးကပ်ညွှန်ကြားထားတယ်လို့ဆိုပါတယ်။ရဟယင်ဆယ်စင်းနဲ့ရေတက်ရေရင်တွေနဲ့လူတွေကိုကယ်ဆယ်ခဲ့ပေမဲ့လူတွေဘလောက်သေဆုံးသွားတယ်ဘလောက်ပျက်စီးဆုံးရှုံးတယ်ဆိုတာကိုတော့ KCNA သတင်းမှာဖော်ပြမထားပါဘူး။တောတောင်တွေပြုံးတီးလာတာတူးမြောင်းတွေစနစ်တကျဖောက်လုံမထားတာတွေကြောင့်မြောက်ကိုရီးယားမှာအခုလိုနွေရာသီရောက်တဲ့အချိန်တိုင်းမှာမကြာခဏရေကြီးရေလျှံမှုတွေဖြစ်ပြီးတော့စိတ်ခင်းတွေပျက်စီးလေးရှိပါတယ်။တိုင်ဖုန်းနဲ့အင်အားပြင်းမိုးကြောင့်2020ခုနှစ်တုန်းကလည်းမြောက်ကိုရီးယားနိုင်ငံမှာဘေးဒုက္ခအကြီးကျယ်ကျရောက်ခဲ့ပြီးတော့အဲ့ဒီနောက်ပိုင်းမှာတော့ကိုဗစ်ကရောဂါနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုစတာတွေနဲ့ကုလသမဂ္ဂကတန်ခတ်ပိတ်ဆို့ထားတာကြောင့်ကိုရီးယားမှာအကြက်တဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်။